American ပြည်ထောင်စုမှာစနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်အတွင်းမှာပဲတသန်းကျော်ရှိပြီးစံချိန်တင်သွားပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်နိုင်ဖို့အတွက် American မှာတနေ့ကိုလူပေါင်း6သန်းကနေ10သန်းလောက်ထိလာရောက်စစ်ဆေးဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကဒီရောဂါရှိမရှိလာရောက်စစ်ဆေးသူပေါင်းတသန်း6000ကျော်ရှိတယ်လို့ဒီရောဂါအတွက်ခြေရာကောက်မှတ်တမ်းတင်တဲ့ COVID Tracking Project စီမံကိန်းကအချက်လက်တွေမှာဖော်ပြပါတယ်။ American နိုင်ငံမှာဇူလိုင်လနှောင်းပိုင်းမှာတရက်ကိုလာရောက်စမ်းသပ်စစ်ဆေးသူ8000ကျော်နဲ့အများဆုံးဖြစ်နေရကနေပြီးခဲ့တဲ့ September 13ရက်သတင်းပတ်ကုန်မှာတော့တရက်ကို6000ခွဲလောက်ပဲဖြန့်မြလာရောက်စစ်ဆေးကြတာပါ။ဒီကရောဂါစဖြစ်ချိန်ကလေးကစမ်းသပ်စစ်ဆေးမှုတိတ်မလုံနိုင်ချိန်မျိုးမှာယောဂါကုသပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ခက်ခဲတာတွေ့ရပါတယ်။ဒီယောဂါရှိမရှိစမ်းသပ်စစ်ဆေးလိုသူတိုင်းစစ်ဆေးမှုတွေလုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကမတ်လထဲမှာပြောကြားခဲ့ပေမဲ့ဒီရည်ရွယ်ချက်အခုထိမအောင်မြင်နိုင်သေးပါဘူး။စမ်းသပ်စစ်ဆေးမှုအဖြေရဖို့သတင်းနှစ်ပတ်လောက်ဆောင်ရတာဖြစ်တယ်လို့စိတ်ချရတဲ့စမ်းသပ်စစ်ဆေးပစ္စည်းမရတဲ့အတွက်အခက်အခဲတွေလည်းရှိနေတာပါ။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတစ်လွှား COVID-19 ကူးစက်ခံရသူဟာစနေနေ့မှာတန်း30ကျော်ရှိပြီးသေဆုံးရသူကတသန်းနီးပါးရှိပါတယ်။American နိုင်ငံကအခုဆက်ခံသူ6000ခွဲကျော်နဲ့အများဆုံးဖြစ်ပြီးတည်ဆုံရသူကလည်း2000နီးပါးရှိနေပါတယ်။